ပုံနှကြုံမြို့နယ်ရိုတရုတ်ရွာမှာမင်းညားကလည်းနဲ့ကြီးကြီးကြားရောက်ပောက်ကွဲတဲ့နေကြောင့်ဒေသခံတွေကြောက်လန့်ပြီးထွက်ပြေးသွားကြတယ်လို့ရခိုင်ပြည်နယ်မြို့သားလွှတ်တော်ကိုစလဲဥက္ကမောင်လက်ကပြောပါတယ်စစ်ကြောင်းရောက်နေချိန်တွေကရိုတရုတ်ရဲစခန်းအနီးနေထိုင်သူတွေကထွက်ပြေးတင်းရှောင်နေကြတာဖြစ်တယ်လို့ဥက္ကမောင်လက်ကပြောပါတယ
်ဒီလ23ရက်နေ့ကလေးကရောက်နေတာစစ်ကြောင်းကအဲ့ဒီရဲစခန်းနားမှာပြေးနေတယ်ရဲစခန်းနားမှာအိမ်ကြီးမှာကလူမနေတော့ဘူးအဲ့ဒီအိမ်ကြီးမှာရှိတယ်ဟုတ်တယ်ပြည်တခိတ္တကမင်းညာအဲ့လိုစေနာရေးဝိညာဉ်မှာမှဖြစ်တာဒီ23ရက်နေ့မိဂရာတင်းနေပြေးနေကြပြေးတယ်အိမ်ကြီးမှာလည်းတက်ကဝင်နေတာရှိတယ်အဲ့ဒီရဲစခန်းနားကအိမ်ကပြေးတာဝိုင်းဆုံးအဲ့ဒီရဲစခန်းနားကရောတပိုင်းပြေးတာပဲတဲမမရှိတော့
ရိုတရုတ်ရွာမှာအိမ်အောင်စုပေါင်း1200ကျော်ရှိပြီးတော့လူဦးရေ6000ကျော်ရှိတယ်လို့သိရပါတယ်။ရိုတရုတ်ဒေသခံ3000ကျော်ဟာပုံနှကျွန်းမြို့နဲ့စစ်တွေမြို့တွေကိုတွားရောက်ကြပြီးတော့ရိုတရုတ်ရဲစခန်းအနီးကအင်ဂျီတော်တော်များများကတော့လူမရှိသလောက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။လူမရှိတော့တဲ့နေရာတွေမှာတပ်မတော်ကဝင်ရောက်နေရာယူထားတာတွေရှိတယ်လို့လည်းပြောပါတယ်။တပ်မတော်စစ်ကြောင်းဟာရိုတရုတ်ရွာမှာဒီဇင်ဘာ23ရက်နေ့ကတက်ဆွဲထားတာဖြစ်ပြီးနေ့စဉ်ပြစ်ခတ်တန်းတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်တာမျိုးမဟုတ်ပဲတက်မတော်တက်ဆွဲထားတဲ့နေရာတွေကနေပြစ်ခတ်နေတာလို့အမည်မဖော်လို့တဲ့ဒေသခံတအူးကပြောပါတယ
်တက်ဆွဲဖြစ်တယ်ဆိုတာဟိုပြည်သူနေတဲ့ဟိုရွာကြီးအရှိတ်အဲ့စခန်းတက်ကပဲတနက်တန်နေကြပြီးကျန်တဲ့ဘက်ကဘာမှလည်းမထူဘာမှလည်းအတန်မကြအဲ့ဘက်ကပဲတစ်ခါတည်းကြောက်နေရတယ်တစ်ခါတည်းပြစ်တာပေါ့ဗျာဟိုအရင်ကတော့ဆိုလို့ရှိရင်အရင်ဟိုမန်ကြီးတည်းနေရတာဆိုလို့ရှိရင်ဒီလိုဟိုဒါဆိုလို့လက်နာလည်းလည်းလေပါလေပြနေတာတော့တိတ်တပြီးတော့မင်းညာဆိုလို့ရှိရင်လည်းလည်းကြီးလည်းလည်းကြီးကြီးပေါ့ဗျာလေးချက်လောက်ပေါက်ပြီးဟိုကြီးကလေးတွေကအလုံးတရာလောက်အလုံးတရာတရာချက်လောက်ပြစ်တာပေါ့
အေးအေးပြောခွင့်ရသူခိုင်ဒုက္ခကလည်းရိုတရုတ်ရွာမှာတိုက်ပွဲမရှိဘူးလို့ပြောပါတယ
်ရိုတရုတ်ဘက်မှာမင်းကတိုက်ပွဲဖြစ်တာမရှိဘူးဗျအဲ့ဒီမှာမင်းညာကဒီဗမာစစ်တပ်ဘက်ကရိုတရုတ်ရွာကိုဝိုင်းထားပြီးတော့မှအဲ့လိုမျိုးဒီလက်နေကြီးလက်နေငယ်တွေနဲ့ဒီအတလော့ကြီးပြစ်ခတ်တာရှိတယ်နော်သူတို့တစ်ဖက်သားပြစ်ခတ်တာဆိုတော့ဒီဟာကဗမာစစ်တပ်ဘက်ကနော်ဒီသူတို့တစ်ဖက်သားပြစ်နေတာဗျနော်ကျွန်တော်တို့နဲ့ဘာမှတိုက်ပွဲဖြစ်တာမရှိဘူ
းနောက်ပိုင်းနဲ့စစ်ဌာနချုပ်တိုင်ဦးစီဗိုလ်မှူးကြီးဝင်းစောဦးနဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စောမင်းထွန်းတို့ကို RFA ကဆက်သွယ်ပေးမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူးရခိုင်တပ်တော်အေဟာပြီးခဲ့တဲ့မတ်လကရိုတရုတ်ရွာမှာရှိတဲ့ရဲစခန်းကိုဝင်ရောက်တိုက်ခိုက်လို့ရဲတပ်ဖွဲ့ဝင်9ဦးကြဆုံးခဲ့ပြီးတော့3ဦးဒဏ်ရာရရှိခဲ့ပါတယ်။ပုံနှကျုံးမြို့နယ်ဟာရခိုင်ပြည်နယ်မှာညမထွက်ရအမိန့်နဲ့အင်တာနက်ဖြတ်တောက်ခံထားရတဲ့မြို့တွေထဲမှာပါဝင်တဲ့မြို့တစ်မြို့ဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းမြေပုံမြို့နယ်စက်ညင်းကျေးရွာအုပ်စုကကျေးရွာ9ရွာကဒေသခံ2000ကျော်နေရဲစွန့်ခွာထွက်ပြေးနေရပါတယ်။တိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးရသူတွေများပြားနေပြီးတော့စားနပ်ရိက္ခာအခက်အခဲနဲ့နေရာထိုင်ခင်းအခက်အခဲတွေရှိနေတယ်လို့သိရပါတယ်။ရခိုင်ပြည်နယ်မှာတက်မတော်နဲ့ရခိုင်တက်တော်အေအေတို့နှစ်ဖက်တိုက်ပွဲတွေတစ်နှစ်နီးပါးကြာမြင့်နေပြီဖြစ်တာကြောင့်နေရဲစွန့်ခွာထွက်ပြေးတင်းရှောင်နေရတဲ့ဒေသခံတသိန်းနီးပါးရှိနေပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး IEC ရဲ့စည်းရုံးတွေအရသိရပါတယ်ရှင်ကျွန်မဝေယံမိုးမြင့်ပါ